မြန်မာနိုင်ငံကလက်မှတ်လျှောက်ထားမှုအားလုံးကိုပိတ်ပင်ထားတာကိုဖေဖော်ဝါရီလမကုန်ခင်မှာပြန်လည်ခွင့်ပြုပေးနိုင်မှုပြင်ဆင်နေတယ်လို့စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ကပြောဆိုပါတယ်ဒီအကြောင်းရန်ကုန်ကပေးထားတဲ့သတင်းကိုအလိမ်မာကပြောပြပေးမှာပါ
နိုင်ငံကူလက်မှတ်အသစ်လုတ်တာတဒန်တူရာနိုင်ငံသားမှာအလုပ်လုပ်ခွင့်စာအုပ်ပုံစံပြောင်းတာအပါအဝင်စာအုပ်လျှောက်ဖို့အွန်လိုင်းကနေရက်ချင်းယူတာကအစအားလုံးကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတည်းကစစ်ကောင်စီဘက်ကပိတ်ပင်ထားခဲ့တာပါပြီးခဲ့တဲ့ January လလကုန်ပိုင်းမှာတော့လျှောက်ထားမှုလုပ်ငန်းစဉ်အသစ်တစ်ခုကိုစစ်ကောင်စီဘက်ကချပြသွားဖို့ရှိနေတယ်ဆိုပြီးပြောပေမဲ့အဆင်မပြေခဲ့တာမို့အခုလာမယ့် February လကုန်ပိုင်းမှာမှကြေညာဖို့ရှိမယ်လို့စစ်ကောင်စီပြောခွင့်ရဘူးချုပ်ဆောင်မင်းထွန်းက VOA ကိုပြောပါတယ်
။တရားဝင်ကပြောလို့မရသေးဘူးဖြစ်နေပြ။ကျွန်တော်ပြောနိုင်တာပဲပြောတာကျွန်တော်ပြောနိုင်တော့မကြခင်မှာဟို online ကနေဆောင်ရွက်တဲ့ကိစ္စတွေရောရခင်ဆောင်ရွက်နေတဲ့ကိစ္စတွေရောကိုအဲပြည်သူလူထုရောကျွန်တော်တို့ဒီသွားလုပ်တဲ့လူတွေအဆင်ပြေအောင်လဲဆောင်ရွက်ပေးဖို့အစီအစဉ်ရှိပါတယ်။အဲ့လောက်ပဲကျွန်တော်ပြောနိုင်တယ်မှာ။အဲရခင်ထက်ပိုပိုပြီးများဆောင်အောင်အဆင်ပြေအောင်ဆောင်ရွက်ပေးပါလိမ့်မယ်ခင်ဗျာ
။ပြည်ထောင်စုဝင်ကြီးဌာနဘက်ကအွန်လိုင်းကနေလျှောက်ထားမှုလုပ်ဖို့ပြင်ဆင်နေတာဖြစ်ပြီးလာမယ့် February လ24ရက်မှာထုတ်ပြန်မယ်လို့အမည်မဖော်လိုတဲ့ပြည်ထောင်စုဝင်ကြီးဌာနအရာရှိတဦးကအတည်ပြုပေးမယ်လို့စစ်ကောင်စီပြောကြွေးရာဗိုလ်ချုပ်ဆောင်မင်းထွန်းကတော့တီးကြားအတည်မပြုပဲထွက်ရှိလာမှာမှပဲ။ပြင်ဆင်ထားတဲ့အပိုင်းတွေလေ့လာကြည့်ဖို့သာပြောဆိုပါရယ်။ဒါပေမဲ့ online စနစ်သုံးဖို့ပြင်ဆင်နေတာကိုတော့ဗိုလ်ချုပ်စော်မင်းထွန်းကအတည်ပြုပေးခဲ့ပါရယ်။နိုင်ငံကူလက်မှတ်လျှောက်ဖို့ကိုယ်တိုင်ရုံးမှတန်းစီတဲ့စနစ်ကနေ online booking စနစ်ကိုပြီးခဲ့တဲ့2022ခုနှစ် March လကုန်လောက်မှာမြန်မာနိုင်ငံကူလက်မှတ်ထုတ်ပေးရေးရုံးကပြောင်းလဲခဲ့ပါရယ်။ COVID ကပ်ရောဂါကြောင့်လူစုလူဝေးလျှော့ချတဲ့အနေနဲ့စတင်လိုက်တဲ့ online booking စနစ်အရာရက်ချင်းယူပြီးမှလူကိုယ်တိုင်ရုံးကိုလာရောက်လျှောက်ထား권ရှိပါတယ်။2022ခုနှစ်ဒီဇင်ဘာလအစပိုင်းမှာတော့နိုင်ငံကူးလက်မှတ်လျှောက်ထားမှုဘလို့ပုံစံမျိုးကိုမဆိုရာကြီးရက်ဆိုင်လိုက်ပါတယ်။ပြီးခဲ့တဲ့ February လ14ရက်မှာတော့ဗုဒ္ဓဂါယဖျားဘူးသွားမဲ့သူတွေကိုတော့တလအတွင်းနိုင်ငံကူးလက်မှတ်လုပ်ပေးတာ၊ကျန်းမာရေးအတွက်လှုပ်ဆောင်လူသူတွေကိုနိုင်ငံကူးလက်မှတ်ထုတ်ပေးတာမျိုးတွေပြန်လည်လုပ်ကိုင်လာခဲ့ပါတယ်။ COVID ကရောဂါနဲ့ဆရာနာသိမ်းမှုနောက်ပိုင်းနိုင်ငံကူးလက်မှတ်လျှောက်ထားရမှာပွဲစားကတဆင့်လှုပ်တဲ့ဈေးကွက်ကြီးလာသလိုအခုဆိုရင်ငွေလိမ်ညာခံရသူတွေလည်းအတော်များလာတယ်လို့သိရပါတယ်။passport လျှောက်ထားဖို့ပြင်ဆင်နေတဲ့လူငယ်တူကတော့ဆက်လက်ပြီး online စနစ်နဲ့သာလုပ်မယ်ဆိုရင်နိုင်ငံကူးလက်မှတ်လျှောက်ထားရမှာပွဲစားကတစ်ဆင့်လုပ်တဲ့အစမတန်တောင်းတဲ့ကျိုးနီစနစ်ကတဆိုးရှည်ဖို့သာဖြစ်လာနိုင်ပွဲရှိတယ်လို့အခုလိုသုံးသပ်ပါတယ်
။ဒီကနေ့လအစောပိုင်းကလေအဲဒီဇွန်မနေ့မှသူကပြောခဲ့ရပဲ။အဲလကောင်ဖွင့်မယ်ဆိုတဲ့ပုံစံမျိုးပြောတယ်။အဲဒီကြတော့မှမဖွင့်ဘူး။အခုကြတော့ချင်းတော့ဟိုအပြင်တခြားလူတွေရဲ့အမြင်မှာဘယ်လိုဖြစ်နေလဲဆိုတော့တကယ်ဖွင့်ပြီဆိုမှဟိုယုံကြည်မယ်ဆိုတဲ့စိတ်ကဖြစ်လာတာပေါ့နော် online လို့ဟိုပြောလိုက်တာ ਨੇ ပေါ့နော်ဒီကျွန်တော်ရဲ့ဒီမြန်မာနိုင်ငံနေထိုင်နေတွေ့ကြည့်မယ်ဆိုရင် online ပေါ်ကိုမရောက်နိုင်တဲ့သူတွေအများကြီးရှိပါတယ်ခင်ဗျာသူက passport လိုချင်တယ်ဒါပေမဲ့ဒီ online ပေါ်ကိုဘယ်လိုသွားမယ်ဆိုတော့လုံးဝကိုမသိတဲ့သူတွေအများကြီးပါဆိုတော့ဒီဘက်ကနေပြီးတော့ online ကနေပြင်လဲဆိုလေးကနေပြောမစင်တော့ပေါ့နော်ဒီဟိုတစ်ဆင့်ဖြစ်တဲ့ဟို agency တွေနဲ့လုံးဝမကင်းနိုင်လို့ဆိုတဲ့အကြောင်းအရာကိုပြောပြပါမယ်။လုံးဝ online မသိတဲ့သူကနေ online ကိုသိတဲ့သူကိုလာပြီးတော့ဟိုဆက်တွေ့ပြီးတော့ပေါ့နော်အခုညီတောင်းမှဖြစ်တဲ့အတွက်ကြားခဲ့ဆိုရဲစနစ်ကautomatic ကိုဖြစ်လာပါလိမ့်မယ်ခင်ဗျာ။ဒီအကြောင်းအရာပါပဲဟုတ်။
လက်ရှိမှာတော့နိုင်ငံကူးလက်မှတ်စာအုပ်ထုတ်ဖို့အဆင့်တစ်ခုသာကြံတော့တဲ့သူတွေအနေနဲ့ကိုရင်ကိုကြနေပြီးတော့ရုံးကိုလိမ့်မှုပြီးစတင်တာတွေရှိလာပါတယ်။ဒါပေမဲ့လည်းနိုင်ငံကူးလက်မှတ် passport စာအုပ်ရဖို့အတွက်ကြားခံဆောင်ရွက်နိုင်မဲ့ဘလို့အဖွဲ့အစည်းမှအခုချိန်ထိမရှိသေးပဲမြန်မာနိုင်ငံက passport ရုံးခွဲတိုင်းလုပ်ငန်းဆောင်ရွက်မှုတွေကိုပိတ်ပင်ထားဆဲဖြစ်ပါရဲ့ရှင်။